အာဖရိကတိုက်အတွင်းမှာစက်တင်ဘာလကုန်ကြလို့ရှိရင်ကိုဗစ် -19 ရောဂါကိုခုခံနိုင်စွမ်းနည်းသူတွေရဲ့ဆယ်ရာခိုင်နှုန်းကိုကာကွယ်စေအပြီးထိုးပေးဖို့ရည်မှန်းထားပေမဲ့ပြီးမြောက်နိုင်မှာမဟုတ်သေးဘူးလို့ WHO အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ Lisa Schlein ဂျနီဗာကပေးပို့တဲ့သတင်းကိုတော့ကိုဇော်မိုးကျော်ကတင်ပြထားပါတယ
်။အခုလိုအာဖရိကမှာကာကွယ်စေးထိုးဖို့သတ်မှတ်ထားတဲ့ရည်မှန်းချက်အတိုင်းပြင်းမြောက်အောင်မြင်အောင်မဆောင်ရွက်နိုင်ရတဲ့အဓိကပြဿနာကတော့ချမ်းသာတဲ့နိုင်ငံကြီးတွေကကာကွယ်ဆေးတွေကိုဝယ်ယူစုဆောင်းထားတဲ့အတွက်ဖြစ်တယ်လို့ WHO ရဲ့ဒေတာဆိုင်ရာအကြီးအကဲမစ်ရှိဒစ်ဆိုမိုတီကပြောဆိုလိုက်ပါတယ်။အာဖရိကနိုင်ငံတွေအနေနဲ့ကာကွယ်ဆေး143တန်ရရှိခဲ့ပြီးလူသန်းပေါင်း39တန်းကိုကာကွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်။ဒီအရေအတွက်ဟာအာဖရိကတိုက်လူဦးရေရဲ့300ကိုင်နှုန်းထက်လျော်နေပါတယ်။50ရာခိုင်နှုန်းထိုးပြီးဖြစ်တဲ့ဥရောပတိုက်တို့အမေရိကန်တို့နဲ့စာရင်အလွန်နဲတယ်လို့သူမကပြောဆိုပါတယ
် Equally concerning is a continuing inequity in the distribution of doses
ကျမတို့အားလုံးစိတ်ပူတာကတော့ကာကွယ်ဆေးဖြန့်ဖြူတဲ့နေရာမှာမမျက်မတဆက်ပြီးဖြစ်နေတဲ့ကိစ္စပါတကမ္ဘာလုံးဖြန့်ဝေတဲ့ကာကွယ်ဆေးအရေအတွက်တန်း9000မှာအာဖရိကအနေနဲ့နှစ်ရာခိုင်နှုန်းပဲရပါတယ်ဒီနှုန်းတိုင်းပဲအပြောင်းအလဲဘာမှမရှိပဲလက်ရှိအတိုင်းဆက်သွားနေမယ်ဆိုရင်တော့အာဖရိကတိုက်ကနိုင်ငံ54နိုင်ငံတဲက42နိုင်ငံအတွက်ဒီစက်တင်ဘာလကုန်မှာအပီကာကွယ်ဆေးထိုးပေးဖို့အတွက်သတ်မှတ်ချက်ကိုပြည့်မီနိုင်မှာတော့မဟုတ်ပါဘူး
။အာဖရိကမှာကိုဗစ်တတိယလိုင်းဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့ဇူလိုင်လကအဆိုးဆုံးဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအာဖရိကနိုင်ငံပေါင်း54နိုင်ငံတဲက24နိုင်ငံမှာကိုဗစ်ဖြစ်ပွားမှုနှုန်းမြင့်တက်နေပြီးကူးစက်နှုန်းလည်းမြန်ဆန်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစီရင်ခံဖော်ပြထားပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်တွေအရအာဖရိကတိုက်မှာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း၈သန်းလောက်ရှိပြီးပြီးခဲ့တဲ့ရက်သတ္တပတ်အတွင်းမှာတင်2,100ကျော်ထပ်မံကူးစက်ခံရပါတယ်။အခုလိုကူးစက်ခံရမှုတွေကြောင့်သေဆုံးသူ3,900ကျော်ရှိတဲ့အထက်ကပြီးခဲ့တဲ့အပတ်ထဲမှာတင်သေဆုံးသူ9,500ကျော်ရှိပါတယ်။အာဖရိကတိုက်မှာကိုဗစ်ရောဂါအခြေအနေဟာဆက်လက်ဆိုးဝါးနေပြီးနိုင်ငံတိုင်းမှာလူ26ဦးသေဆုံးနေတယ်လို့မော်တီကပြောဆိုပါတယ်။အခုလိုကိုဗစ်ကာကွယ်ဆေးထိုးတဲ့နှုန်းနှေးကွေးနေရင်ကိုဗစ်ကြောင့်အပြင်းအထန်ဖျားနာမှုသေဆုံးမှုတွေဆက်လက်ရှိနေအောင်မှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့ကာကွယ်မှုတွေကိုမယုံသိမ့်ပဲဆက်လက်ထားကြဖို့ကိုလည်းသူကတိုက်တွန်းပါတယ
် With concerns about variants and political pressures driving the introduction of booster shots
ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်တွေထပ်ပြီးတွေ့ရတာနဲ့နိုင်ငံရေးဖိအားတွေနဲ့အတူကာကွယ်ဆေးထိုးပြီးမှုနှုန်းမြင့်တဲ့နိုင်ငံတွေအနေနဲ့နောက်ထပ်ကာဝစီထတ်ထိုးပြီးကိုဗစ်အန္တရာယ်ရော့ကျအောင်ကြိုးပမ်းနေတဲ့အခြေအနေတွေကြောင့်ကျမတို့ရဲ့တကမ္ဘာလုံးကာဝစီတာရူညီမျှဖြန့်ဝေသုံးဆွဲနိုင်ရေးဆိုတဲ့မျှော်မှန်းချက်ကတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရအောင်ပါပါ။အ
ာဖရိကကိုကာဝစီတင်ဖို့ရောက်ရှိတဲ့နှုံမြန်ဆန်လာတဲ့အတွက်တော့သူ့အနေနဲ့အားတက်မိကြောင်းမော်တီကပြောဆိုပါရယ်။ဒါပေမဲ့ကာဝစီတွေဝင်ငှက်ပေးတာနဲ့ပတ်သက်လို့တော့စီမံခန့်ခွဲမှုတွေတိုးတက်ကောင်းမွန်လာဖို့လိုသေးတယ်လို့ဆိုပါရယ်။အခုလိုကိုဗစ်ကဆိုးကြီးကနေလွတ်မြောက်ပြီးကမ္ဘာကြီးပြန်လည်ကောင်းမွန်လာဖို့အရေးမှာကမ္ဘာနိုင်ငံအားလုံးရဲ့စီးလုံးညီညွတ်မှုဟာအဓိကကျတဲ့နေရာမှာဆက်လက်ရှိနေသေးပါကြောင်းအာဖရိကဆိုင်ရာ WHO အကြီးအကဲမော်တီကပြောဆိုခဲ့ပါတယ်